မြန်မာနိုင်ငံတဝန်းရှိမြို့နယ်ပေါင်း20မှာသကောင်စင်းစမ်းသက်ကောက်ယူမှုတွေကိုစစ်ကောင်စီကစတင်နေပါပြီ။အောက်တိုဘာ1ရက်နေ့ကနေ15ရက်နေ့ထိသကောင်စင်းကောက်မဲ့အစီအစဉ်အတွက်မနေ့တုန်းကနေပြည်တော်မှာစစ်ကောင်စီလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်ကကြေညာခဲ့တယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။2025ခုနှစ်မှာရွေးကောက်ပွဲလုပ်ဖို့ရည်ရွယ်ထားတဲ့စစ်ကောင်စီကတနှစ်လိုမှာပြည်လုံးကျွတ်သကောင်စင်းကောက်ယူမှုအပြစ်သက်ဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်။နိုင်ငံပိုင်သတင်းတွေမှာတော့သကောင်စင်းစမ်းသက်ကောက်ယူမှုကိုကရင်ပဲခူးနဲ့မန္တလေးတိုင်းဒေသကြီးတွေမှာစတင်ခဲ့တယ်လို့ဖော်ပြထားပြီးအဲ့ဒီနေရာတွေဟာလက်ရှိမှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေလည်းဖြစ်ပါတယ်။2024ပြည်လုံးကျွတ်သကောင်စင်းကောက်ယူမဲ့အစီအစဉ်မတိုင်ခင်စတင်လိုက်တဲ့ဒီစမ်းသက်မှုဟာအတိုက်ခံအင်အားစုတွေကိုစစ်ဆေးစောင့်ကြည့်ဖို့ရည်ရွယ်ချက်လည်းပါနိုင်တယ်လို့ဝေဖန်သူတွေကပြောပါတယ်။သကောင်စင်းကောက်ယူတဲ့အစီအစဉ်မှာအာဏာသိမ်းမှုကိုစန့်ကျင်ခဲ့တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတွေဆရာဝန်တွေကျောင်းဆရာတွေကိုစစ်ဆေးစောင့်ကြည့်တာတွေလုလာနိုင်တယ်လို့လည်းဝေဖန်သူတွေကခန့်မှန်းနေကြပါတယ်။အမေရိကန်အစိုးရကတော့စစ်ကောင်စီလက်ထက်မှာလုပ်တဲ့ဘယ်ရွေးကောက်ပွဲမဆိုအတုအယောင်သာဖြစ်နိုင်တယ်လို့ပြောထားပြီးဒီလုပ်ရက်တွေကြောင့်သွေးထက်တန်ရုံနဲ့ပြည်ပခါတွေပိုများလာနိုင်တယ်လို့လည်းသတိပေးထားပါတယ်။ရုရှားကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲအစီအစဉ်ကိုထောက်ခံကြောင်းနဲ့ရုရှားရဲ့ရွေးကောက်ပွဲကော်မရှင်ကလည်းမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲဆိုင်ရာပူးပေါင်းဆောင်ရွက်ရေးစာချုပ်လာကိုပြီးခဲ့တဲ့လကပဲလက်မှတ်ရေးထိုးထားခဲ့ပါတယ်ရှင်။